ခိုင်နိုင်ငံမှာကျင်းပဖို့စီစဉ်ထားတဲ့စွမ်းကြည်ညီညွတ်ရေးကော်မတီစည်းဝေးကိုထိုင်းအာဏာပိုင်တွေကတားဆီးတဲ့အတွက်အစည်းအဝေးဖြတ်သိမ်းလာရပါတယ်။မြန်မာအစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးရမှာစွမ်းနိုင်ငံရေးအဖွဲ့တွေလက်နက်ကိုင်အဖွဲ့တွေအနေနဲ့တသဘောနဲ့တနည်းတညွတ်ထဲရှိကြရေးဆွေးနွေးဖို့စီစဉ်ထားတာဖြစ်တဲ့အကြောင်းစွမ်းကြည်ညီညွတ်ရေးကော်မတီဘက်ကပြောပါတယ်။မတ်တိန်ကီထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။ထိုင်းနိုင်ငံချင်းမိုင်မြို့မှာဇူလိုင်လ20ရက်နေ့ဒီကနေ့ကစလို့တုံ့ပြန်တာကျင်းပဖို့စီစဉ်ခဲ့တဲ့ရှမ်းပြည်ညီညွတ်ရေးကော်မတီ CUSSSCOA ကိုထိုင်းအာဏာပိုင်တွေဘက်ကဟန့်တားတာကြောင့်အစီအဝေးမဖြစ်မြောက်ဘူးလို့ကော်မတီရဲ့အကြံပေးဥက္ကဋ္ဌဆိုင်ကပြောပါတယ်
။ဒီစီးကြတဲ့ဆက်ရှိနေတယ်ကဒီဘုံဘုံချုပ်ခီတော့ဒီဒါမှပြည်စစ်တမ်းမှုဘန်ကောက်မှာရှိတာပေါ့ဗျာနော်။ဒီကနေ့ဒီမှာထိုင်းသမ္မတကိုအကြောင်းကြားပါတယ်အခုဒီရက်ဆက်ကြီးကအစည်းအဝေးလုပ်နေတယ်ဒီအစည်းအဝေးမှာတရားဝင်ပါတီတွေလည်းပါတယ်နောက်ပြီးမှမတရားအသိတွေလည်းပါတယ်ပါပြီးတော့မှသူတို့ကအစည်းအဝေးလုပ်နေဆိုတဲ့ခါကျတော့ဒီကျွန်တော်တို့တိုင်းပြည်ရဲ့ဒီကောက်ပေါ်ဥပဒေနဲ့စံပညာရှိတယ်ဟေးပါ့။မင်းသူကျူးလွန်တာရှိတယ်။နောက်ပြမငင်းချမ်းကြီးကိုလည်းအထူးခိုင်နိုင်တယ်ပေါ့။အဲ့ဒါကြောင့်မလို့ဟန်တာပြီးပါဆိုပြီးတော့မှအကြောင်းကြားလာတယ်ဆိုတာအရိသာထိုက်တက်ကပြောပါလိမ့်မယ်
။ရှမ်းပြည်ညီညွတ်ရေးကော်မတီ CUSS မှာတော့ရှမ်းပြည်တောင်ပိုင်းတပ်ရှမ်းပြည်မြောက်ပိုင်းတပ်နောက်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ရှမ်းတိုင်းရင်းသားများဖွံ့ဖြိုးတိုးတက်ရေးပါတီ SNDP တို့ကဦးဆောင်ပြီးရှမ်းပြည်တွင်ကနိုင်ငံရေးပါတီတွေအရက်ဖက်အဖွဲ့အစည်းတွေစုစုပေါင်း10ဘွဲ့နဲ့ဖွဲ့စည်းထလာဖြစ်ပါတယ်။တိုင်းနာလက်နက်ကန်တပ်တွေပါဝင်မှုအပေါ်မြန်မာဘက်ကစိုးရိမ်ချက်ရှိနေတာဖြစ်နိုင်ခြေရှိတယ်။ဒါပေမဲ့စိုးရိမ်ချက်ကိုပွန့်ပွန့်လင်းလင်းမင်းမြန်းတင်တယ်လို့ဥက္ကဋ္ဌဆိုင်ကတုံ့ပြန်ပါတယ်
။အဲဒါဒီစားတော့ဖြစ်နိုင်တယ်လို့ကျွန်တော်ပြောလို့ရတယ်ပေါ့။ဒါပေမဲ့ဖြစ်နိုင်တယ်ဆိုလို့ရှိရင်လည်းမေးဖို့ကောင်းတာပေါ့ဗျာအဲ့ဒါပါပဲမမေးနဲ့ကိုချင်တာကိုစွတ်ပြီးတော့မှဆွဲတာတော့ဒီစာခါမသိပါဘူးကျွန်တော်တို့ဒီဆွေးနွေးခြင်းလမ်းတင်ခြင်းပြဿနာကိုဖြေရှင်းရင်းယဉ်ကျေးမှုကိုဖြေရှင်းတယ်လို့ထင်တော့ပါတယ
်ချင်းမညိုမှာသုံးရတာချင်းပါဖို့စီစဉ်ခဲ့တဲ့ရှမ်းပြည်ညီညွတ်ရေးကော်မတီ CUSS ရဲ့အစည်းအဝေးကတော့ရင်းချမ်းရေးဆွေးနွေးမှုမှာတက်တန်နဲ့ထွက်ရေးဆွေးနွေးဖို့ရည်ရွယ်ရင်းဖြစ်တယ်လို့လည်းကော်မတီရဲ့အကြံပေးဥက္ကဋ္ဌဆိုင်ကပြောပါတယ်
။ပြည်တော်စုရင်းချမ်းရေးဒီလာခါမှာဒီကောင်းစဉ်ဆွေးနွေးဖို့ကောင်းစဉ်ကကောင်းစဉ်က၅ခုရှိတယ်။နော်။နိုင်ငံရေး၊လုံခြုံရေး၊စီးပွားရေး၊လူမှုရေး၊နောက်ပြီးတော့မှညီညာနဲ့တန်ရာဇာတသဘာဝတန်ရာဇာတပစ္စည်းများပစ္စာရှိအနာခုရှိတော့ဒီမှာခုမှာကျွန်တော်တို့ဒီရှမ်းအဖွဲ့တွေကဟိုတိအောင်တတံဒီမဖြစ်စီဘယ်နဲ့တတံပဲဖြစ်ဖို့တွေအဲ့ဒါမှကျွန်တော်တို့ကဒီဟိုပြောရတာကအားရှိနေတယ်အဲ့ဒီရွယ်ချက်ပါပဲ
ကျွန်တော်တို့ရင်းချမ်းရင်းညီလာခံ27ရာစုပင်လုံးအစည်းအဝေးမှာဆွေးနွေးမဲ့ဂန္ဓာ5ရပ်ပေါ်ဆွေးနွေးကြမယ်ရှမ်းပြည်ညီညွတ်ရေးကော်မတီရဲ့အစည်းအဝေးကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူညီချက်ကိုစတင်နေတာမဟုတ်ဘူးလို့လည်းကော်မတီကကြေညာချက်ထုတ်ခဲ့ပါတယ်ရှင်